ရွေးကောက်ပွဲဝင်ရွေးကမယ် NLD ပါတီကိုဆက်လက်လောင်းအမည်စင်းနေဇွန်လတွေမှာပြေးပို့ရမယ်လို့ NLD ပါတီရဲ့ဗဟုတောင်ရှိသူတွေကပြောဆိုရမှာဘလို့စံနှုန်းတွေထားပြီးကိုယ်စားလှယ်တွေကိုရွေးမလဲမေးမြန်းထားတာကိုတင်ဆက်ပေးပါမယ်ကျွန်တော်ကတော့ဇော်ထပ်ပါအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဟာမြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့ဝင်ရောက်ရှင်ပြိုင်သွားမယ်လို့ကြေညာထားသလိုလာမယ့်2020ရွေးကောက်ပွဲအတွက်ကိုယ်စားလှယ်လောင်းအမည်တွေဇွန်လတွေအပြည့်ပြေးပို့ရမယ်လို့အောက်ခြေပါတီခွဲတွေကိုအသိပေးလိုက်ပါတယ်ပြေးခဲ့တဲ့လွှတ်တော်တက်တန်းအတွင်းလွှတ်တော်မှုတွေမချိနှက်တာတွေရှိလို့ဗဟုကိုအတိုင်ခံရတဲ့ကိုယ်စားလှယ်လောင်းတွေရှိနေပါတယ်ပြေးခဲ့တဲ့2015တုန်းကလည်းအမျိုးသမီးနဲ့လူငယ်တွေပြီးတော့ပါတီအပေါ်တက်ဆာဆောင်ပီသူတွေကိုအဓိကထားကိုယ်စားလှယ်တွေကိုရွေးချယ်ခဲ့တယ်လို့ပါတီတောင်ရှိသူတွေကပြောပြခဲ့တာမို့အခုတစ်ခေါက်ကိုယ်စားလှယ်တွေကိုဘယ်လိုရွေးချယ်မလဲအများကစိတ်ဝင်စားနေကြတာပါNLD ပြည်ကြားရေးကော်မတီအတွင်းရုံးမှုဖြစ်တဲ့မုံရွာဦးအောင်ရှင်ကပါတီအနေနဲ့ပြီးခဲ့တဲ့တက်တန်းအပေါ်မူတည်ပြီးစဉ်းစားသုံးသပ်သွားမယ်လို့ VOA ကိုတုံ့ပြန်ပါတယ
်။ဒီတော့ကသစ္စာကိုယ်စားရည်နဲ့အလုပ်လုပ်သလားမလုပ်ဘူးလားဆိုတာကိုအကူကနေပြီးတော့သစ္စာကိုယ်စားရည်ကိုစာဖို့ဦးတယ်အတလားတည်းအစီအစဉ်စာတင်ရမယ်။အဲ့ဒီစဉ်းစားစာကိုဒီသက်ဆိုင်ရာမြို့နယ်ကတစ်ဆင့်ပို့ရမယ်ဆိုပြီးတော့အခုနောက်ပိုင်းတော့ကျွန်တော်စီးတော့တော့တိတ်ပြီးတော့မပေးကြတော့ဘူးဗျာ။ဒီကိုယ်စားရည်လုံးလုံးသလားမလုပ်ဘူးလားဆိုတာကိုအဲဒီခုကဤစီရနေတောင်းတဲ့စာတွေပေါ်မှာသုံးသပ်ပြီးတော့ရွေးချယ်နေတယ်လို့လည်းဖြစ်ပါတယ
်မေလ31မှာ NLD ပါတီဗဟုကော်မတီအစည်းအဝေးကိုနေပြီးတော့စီတင်ရိပ်သာမှာပြုလုပ်ခဲ့ပြီးအဲ့ဒီအစည်းအဝေးမှာပါတီဒုဥက္ကဋ္ဌနဲ့မန္တလေးတိုင်းဝန်ကြီးချုပ်လည်းဖြစ်တဲ့ဒေါက်တာစောမင်းမောင်ကကိုယ်စားလှယ်လောင်းတွေရွေးချယ်ဖို့အချိန်ကြပြီလို့ပြောဆိုခဲ့တာပါပါတီစီကမလိုက်နိုင်တဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့အစိုးရရန်နေရာထဲမှာပါဝင်နေတဲ့ဝန်ကြီးချုပ်တွေကိုလည်းအရေးယူခဲ့ရရှိသလိုမေလ31မှာရန်ကုန်တိုင်းဝန်ကြီးချုပ်ကိုလည်းပါတီဗဟုအစည်းအဝေးကနေဒေါက်တာစောမင်းမောင်ကတတိပေးခဲ့ပါတယ်
။ဒီစီကနေတတိပေးလာဝန်ကြီးချုပ်ကအားလို့ကိုအဲ့ဒီအချိန်မှာကိုကဆက်မှတ်ထားတဲ့စီကနဲ့တင်တိုင်းလိုက်လာဆောင်ရွက်ကြအောင်ကျွန်တော်တို့ဒီကိုယ်နိုင်ငံကြီးကာလဟာကျွန်တော်ဒီလူတွေကဝိုင်းဝန်းပြီးတော့ကူညီပြီးတော့လိုက်လာဆောင်ရွက်လို့ကျွန်တော်ပေါင်းပေးနေတာ
ပါတီဥက္ကဋ္ဌနိုင်ငံတော်တိုင်ပင်ခံဒေါက်ဆန်းစုကြည်တမဒအဝင်းမြင့်တို့လာမယ့်ရွေးကောက်ပွဲမှာဝင်ရွေးခံသွားမှာပါ။ကျမ်းမာရေးကြောင့်ထိုင်းကိုစေးသွားကူတဲ့ NLD ပါတီဒုဥက္ကဋ္ဌနှင့်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစောမင်းမောင်ကတော့ပါတီတောင်းပေးတဲ့အပေါ်မှာမူတည်နေတယ်လို့မုံရောင်ဦးအောင်ရှင်ကပြောပါတယ်။ NLD အတွင်းရေးမှူးတင်းနဲ့နှစ်ဖြစ်တဲ့ဥညာဝင်ဦးဟန်တာမင်းတို့ကတော့ဝင်ရွေးခံမှာမဟုတ်ပါဘူး။အတွင်းမှုသုံးဒေါက်တာအောင်မွညိုပါဝင်ဗဟုကော်မတီဝင်အများစုကဝင်ပြိုင်သွားဖို့ရှိနေပါတယ်။2015ရွေးကောက်ပွဲကိုနိုဝင်ဘာ8ရက်မှာကျင်းပခဲ့ပြီးနိုင်ငံရေးပါတီ97ပါတီဝင်ပြိုင်ခဲ့ပါတယ်။ပြည်အောင်စုရွေးကောက်ပွဲကော်မရှင်အချက်အလက်အတိုင်းဆိုရင်လက်ရှိဒီဇယ်နိုင်ငံရေးပါတီ98ခုရှိပါတယ်။ကျွန်တော်စောထပ်ပါရန်ကုန်ကနေပြပို့ခဲ့တာပါ။